မြန်မာနိုင်ငံဟာတော်ရန်တွိတ်ဆန်တွေအသက်ခံနေရတဲ့အပြင်တခြားနိုင်ငံတွေကိုတည်ယူပို့ဆောင်တဲ့ဂျာခန်နယ်မြေတစ်ခုလည်းဖြစ်နေတာပါ။အဲ့ဒီလိုအခြေအနေမှာရန်ကုန်တိုင်းဒေသကြီးအတွင်းတော်ရန်တွိတ်ဆန်ထက်ပစ္စည်းတွေရောင်းဝယ်တာကိုလက်မခံဘဲတရားဥပဒေအရရေးယူသွားမယ်လို့တိုင်းအစိုးရအဖွဲ့ကထုတ်ပြန်လိုက်တဲ့အပေါ်ကမ္ဘာတော်ရန်တွိတ်ဆန်ရန်ပုံငွေအဖွဲ့ WWF ကကြိုဆိုလိုက်ပါတယ်။အရှိတောင်အာရှနိုင်ငံတွေထဲမှာတော်ရန်တွိတ်ဆန်ကာကွယ်ဖို့အတွက်တိုင်းဒေသကြီးတစ်ခုကပထမဆုံးထုတ်ပြန်လိုက်တာဖြစ်တယ်လို့လဲ Country Director Mr. Christie William ကပြောပါတယ်။အရှိတောင်အာရှဒေသအတွင်းတော်ရန်တွိတ်ဆန်ထက်ပစ္စည်းတွေတရားမဝင်ကုန်သွယ်မှုကင်းစင်တဲ့ပထမဦးဆုံးမျိုးတော်ဖြစ်ဖို့ရည်ရွယ်ပြီးရန်ကုန်တိုင်းအစိုးရကတရားဝင်တားမြစ်တဲ့အကြောင်းစက်တင်ဘာမှာထုတ်ပြန်ခဲ့တာပါ။ရန်ကုန်တိုင်းဒေသကြီးအလုံမြို့နယ်တက်တော်ဦးစီးဌာနကတာဝန်ရှိသူတယောက်ဖြစ်တဲ့ဒေါက်ခင်တီတာထွန်းကတော်ရင်တွိတ်ဆန်တဲ့ပစ္စည်းတွေကိုရောင်းဝယ်တာတွေ့ရင်တီစဲဥပဒေနဲ့အရေးယူသွားမှာဖြစ်တယ်လို့ပြောပါတယ်
။တော်ရင်တွိတ်ဆန်နေတဲ့သူတို့ရဲ့အစိတ်ပိုင်းအဲ့ဒီအစိတ်ပိုင်းနေတုံးပြီးတော့ပြုတ်လောက်ထားတဲ့ပစ္စည်းတွေဒါတွေကိုတရားမဝင်ဘူးနော်ခွင့်ပြုချက်မရှိဘဲနဲ့တည်ဆောင်မယ်ဒါတွေကိုပစ္စည်းရဲ့ပြုတ်လောက်မယ်လက်ဝယ်ထားမယ်ရောင်းချမယ်ဒါမျိုးတွေဆိုလို့ရှိရင်ကျမတို့ဒီတီစဲဥပဒေနဲ့ပေါ့နော်ကျမတို့ဒီစုံစမ်းစစ်ဖြစ်ရှိတဲ့အခါမှာဆိုလို့ရှိရင်အရေးယူဆောင်ရွက်သွားမှာဖြစ်ပါတယ
်။မြန်မာနိုင်ငံကတော်ရန်တွိတ်ဆန်တွေကိုကာကွယ်စောင့်ရှောက်နိုင်မှုအတွက်2018ခုနှစ်မှာပြန်ပြီးပြင်ဆင်ပြဋ္ဌာန်းလိုက်တဲ့ဇီဝမျိုးစုံမျိုးကွက်နဲ့သဘာဝထိန်းသိမ်းရေးနယ်မြေများကာကွယ်စောင့်ရှောက်ရေးဥပဒေအရအရေးယူသွားမှာဖြစ်တယ်လို့လည်းသိရပါတယ်။အဲ့ဒီဥပဒေမှာဆိုရင်တော်ရန်တွိတ်ဆန်တွေကိုအမဲလိုက်တာ၊ရောင်းချတာ၊ဒါမှမဟုတ်အသားတွေအစိတ်ပိုင်းတွေကိုလက်ဝယ်ထားရှိတာ၊လွှဲပြောင်းတည်ဆောင်တာတွေတွေ့ရှိရင်ထောင်နဲ့အနည်းဆုံး3နှစ်ကနေ10နှစ်အထိချမှတ်နိုင်တယ်လို့ငွေဒဏ်လဲချမှတ်နိုင်တယ်လို့ပါရှိပါတယ်။အဲ့ဒီလိုအရေးယူမယ်ဆိုတဲ့အကြောင်းကို2018ခုနှစ်ကတည်းကရန်ကုန်မြို့ထဲမှာရှိတဲ့နိုင်ငံသားတွေအယောက်များတဲ့ဗိုလ်ချုပ်ဈေးတက်ကဆိုင်ငန်းတွေရွှေကုန်ဖရဆောင်းနှန်းကလက်ဆောင်ပစ္စည်းအယောက်ဆိုင်တွေမှာတရိတ်ဆန်တွေလက်ဆောင်ပစ္စည်းတွေမရောင်းဖို့စားတောက်ဆိုင်တွေမှာတော်ရန်တရိတ်ဆန်အသားတွေမရောင်းဖို့ကိုအတိပေးထားတယ်လို့လည်းပြောပါတယ်။တိုင်းတွိတ်ဆန်ဈေးကွက်အနေနဲ့ကတော့မြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့ရှိနေပြီးဒါတွေဟာတရားမဝင်ဘူးဆိုတဲ့အကြောင်းကိုအသိပေးနေရတာဖြစ်တယ်လို့WWF အဖွဲ့ကဒေါ်မေမိုးဝါကပြောပါတယ
်။အဖွဲ့ကတော့ဗမာပြည်တပီလုံးအနက်မှာပဲ။ဆူဗီနီယာရောင်းတဲ့နေရာမှာဆိုရင်တော့ဆူဗီနီယာပစ္စည်းမျိုးပေါ့နော်။ restaurant လိုနေရာမျိုးမှာဆိုတော့အသားရောင်းနေပေါ့နော်။ပေါ်ပေါ်တင်တင်အရေးကုန်တွေကိုရောင်းနေတာကိုလည်းတွေ့ရတတ်တယ်ပေါ့နော်။ဆက်ကကြတော့မှန်တကယ်တော့ဗမာပြည်မှာက open market လို့ဖြစ်နေတယ်။ပေါ်ပေါ်တင်တင်ကြီးရောင်းနေတဲ့အတွက်ကြောင့်မို့လို့ဒီ message တွေကိုပြည်သူတွေရှိကိုရောက်သွားစေဖို့လို့အတွက်ကိုဒါ illegal trade ပါဆိုတဲ့အဥ္စာလေးကိုအမားတို့ပြောပြနေတာပါ
။မြန်မာအစိမ်းအောင်ကွန်ရက်ကဒေါ်ဒေဝီတန်စင်ကအဲ့ဒီလိုဥပဒေတွေနဲ့စပြီးတင်းကျပ်တာကိုကြိုဆိုပေမဲ့အဲ့ဒီဥပဒေရေရှည်စိုးမိုးအောင်ကြိုးစားစေချင်တယ်လို့လည်းပြောပါတယ်
။ဒေါ်လေးတို့ကဒါ welcome ပေါ့။ဒါပေမဲ့ဥပဒေထုတ်တဲ့လူတွေကဒါကိုတကယ်ကိုအနာတဝင်အောင်နော်ဖြည့်ရောက်အောင်လုပ်ဖို့လိုတယ်လေ။ဒါဆိုတော့ဒေါ်လေးတို့တိုင်းပြည်တော့ထုတ်ထားတဲ့ဥပဒေပြည့်စုံမှာမရှိဘူး။ခိတိရောက်ရောက်အနာတဝင်ပြီးတော့ခိတိမိမိကိုဒါကိုရေရှည်ထိမ့်သိမ်းသွားနိုင်အောင်လုပ်စေချင်
ကဘာပေါ်မှာမူရီစေဝါလက်နက်မှောင်ကိုနဲ့လူမှောင်ကိုကူးတာတွေပြီးရင်တော်ရန်တွိတ်ဆန်တရားမဝင်ရောင်းဝယ်တာဟာကြီးမားတဲ့မှောင်ခိုဈေးကွက်တစ်ခုအနေနဲ့ပါဝင်တယ်လို့ WWF ကပြောပါတယ်။မြန်မာထိုင်းလာအိုသုံးနိုင်ငံစုံနဲ့ရွှေတိကဟာဆိုရင်ကမ္ဘာတော်ရန်တွိတ်ဆန်ထွက်ပစ္စည်းတွေရောင်းဝယ်ဖောက်ကားမှုအကြီးဆုံးနေရာလို့လည်းသိရပါတယ်။တရုတ်နိုင်ငံနဲ့မြန်မာနယ်စပ်ဖြစ်တဲ့ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလားမှာဆိုရင်လေတော်ရန်တွိတ်ဆန်တရားမဝင်ကုန်ကူးမှုအဓိကစုဝေးတဲ့နေရာကြီးဖြစ်ပြီးစီစွန်နဲ့လှုပ်ထားတဲ့အသုံးဆောင်တွေဟာ၃နှစ်အတွင်းမှာ63ရာခိုင်နှုန်းအထိတိုးလာတဲ့အကြောင်းမြန်မာနိုင်ငံကစင်ဆဲပစ္စည်းတွေရဲ့၃ပုံ၃ပုံလောက်အထိအဲ့ဒီနေရာမှာရှိနေတဲ့အကြောင်းကိုနိုင်ငံတကာအဖွဲ့တစ်ခုဖြစ်တဲ့ Save the Elephants အဖွဲ့ကထုတ်ပြန်ထားပါတယ်အဲ့ဒီလိုအခြေအနေတွေမှာတော်ရန်တွိတ်ဆန်ကာကွယ်စောင့်ရှောက်ရေးအတွက်ရန်ကုန်တိုင်းအစိုးရကအခုလိုအမိန့်ထုတ်ပြန်ဆောင်ရွက်တာကိုကြိုဆိုပြီးတနိုင်ငံလုံးအတိုင်းအတာထိကာကွယ်သွားနိုင်ဖို့မျှော်လင့်တယ်လို့လည်းပြောကြပါတယ်ရှင်။